Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ်မေလ4ရက်နေ့ဗုဒ္ဓဟူးနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အစီအစဉ်တွေထဲမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖိနှိပ်မှုတွေကိုရင်ဆိုင်နေရတဲ့သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂကကတိပြုပြောဆိုလိုက်ပါတယ်။ဖိနှိပ်မှုတွေကြားသတင်းမှန်တွေဖော်ပြနိုင်မှုတွေဆက်လက်ကြိုးပမ်းနေတဲ့သတင်းသမားတွေကိုတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကချီးကျူးလိုက်ပါတယ်။ယူကရိန်းစစ်ပွဲရပ်ဖို့သမ္မတပူတင်နဲ့ဆွေးနွေးလိုတယ်လို့ပုံရဟန်းမင်းကြီးကပြောဆိုလိုက်ပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့
ရရင်လည်းလာထိုးရကြအပြစ်သွားတယ်လေကျောင်းဘက်ကနေမှဒီတူရီကလည်းဒီပုံကျောင်းနေမှာခုံနေရရောရှိသေးတယ်ဗျာစီတီရောလည်းအင်ဂျီယာ600ကျော်ရှိတာအကုန်လုံးရှိသွားတယ်လေ
ဇကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီဟာရရင်နေအသုံးပြုတိုက်ခိုက်နေပြီးအရသားတွေနေထိုင်ရာခြေရွာတွေကိုမိရှုဖျက်ဆီးနေတဲ့အတွက်အရသားတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေရဲ့ဒုစစ်ကြောင့်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်3,000ကျော်ရှိတယ်လို့ကရင်လူအခွင့်အဖွဲ့ကပြောပါရယ်။စားတဲ့သတင်းပေးဖို့ချက်တွေအပြင်သတင်းလွတ်လပ်ခွင့်နည်းနဲ့ပတ်သက်တဲ့သတင်းဆောင်မကိုလည်းနားတော်ရရှင်းရပါမယ်။အဲ့ဒီနောက်မှာတော့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ကျောင်းလင်းပေးဖို့စီစဉ်ထားပါရယ်ခင်ဗျာ။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုခင်မောင်ဆိုမင်းတို့ကပြောပြပါတော့မယ
်။ယူကရိန်းနိုင်ငံတွင်ရုရှားတပ်တွေဝန်းရံခန့်ထားတဲ့တောင်ပိုင်းစိတ်ကမ်းမြို့မာရီဥပိုကိုအင်ကာနစ်မှာရုရှားဘက်ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်တိုက်ခိုက်ပါတယ်။မာရီဥပိုမြို့ကအဇော့တဲတမနိစေယုံတွင်မှာပိတ်မိနေသူတွေတဲကလူပေါင်း100ဦးကိုဘေးလွရာရွှေ့ပြောင်းပေးခဲ့ကြောင်းကုလသမဂ္ဂကပြောဆိုထားပေမဲ့အရက်သား200လောက်ပိတ်မိနေစေဖြစ်ပါတယ်။မကြာသေးခင်ရက်တွေကအရက်သားတွေကိုဘေးလွရာကဲထုတ်ချိန်မှာပဲကုလသမဂ္ဂကဂျာဝင်ညှိနှိုင်းတဲ့အပြစ်ရက်စဲမှုကိုအခွင့်ကောင်းယူပြီးခိုင်မာအောင်အပြစ်ခဲ့တဲ့ယူကရိန်းစစ်စခန်းတွေကိုရုရှားတပ်ဖွဲ့တွေကဖျက်ဆီးပစ်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံရဲ့ RIA သတင်းအေဂျင်စီကဖော်ပြပါတယ်။တမနီစစ်ရုံထွင်မှာခြေကုပ်ယူထားတဲ့အဇော့တပ်ရင်းကဒုတိယတပ်မှုတစ်ဦးကတော့စစ်ရုံကိုညပိုင်းမှာရုရှားကလေကြောင်းကနေဘုံကျဲတယ်လို့ပြောပါတယ်။ယူကရိန်းစစ်ပွဲကိုရပ်တန့်ရေးကြိုးပမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမှာတွေ့ဆုံခွင့်ပန်ကြားထားပြီးမဲ့အကြောင်းပြန်ချက်မရသေးကြောင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကအင်ကာနီတို့တွေ့ဆုံမိမြင်ကမ်းမှာပြောဆိုထားပါတယ်။စစ်ပွဲကိုထောက်ခံထားတဲ့ရုရှားအော်သိုရိုခရစ်ယာန်ဘုရားကျောင်းရဲ့ဖုန်တော်ကြီးပက်ထရစ်ခီရေးအနေနဲ့သမ္မတပူတင်ရဲ့အသုံးချခံဖြစ်လို့မရဘူးလို့လည်းပုပ်ယဟန်မင်းကြီးကအီတလီနေစဉ်ကော်ရီယာဒယ်လာစီယာကိုပြောဆိုခဲ့ပါတယ်။စစ်ပွဲသတင်းသုံးဖက်လောက်အကြာမှကလေးကတွေးဆောင်နိုင်အောင်သမ္မတပူတင်ထံအကြောင်းကြားဖို့ဗာတီကန်ရဲ့ထိတ်တန့်တန်တမန်ကိုပြောဆိုထားပြီးမဲ့အခုထိတုံ့ပြန်ချက်မရသေးတာကြောင့်ဆက်လက်တောင်းဆိုထားကြောင်းလဲပုပ်ယဟန်မင်းကြီးဖရန်စစ်ကပြောပါတယ်မြန်မာနိုင်ငံမှာဆန္ဒတင်ပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှားမှာပဲဆက်လက်သတင်းဖော်ပြနေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံသားဝင်ကြီးကအင်ကာနစ်မှာအတိအမှတ်ပြုပြောဆိုလိုက်ပါတယ်Washington က Foreign Press Center မှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ရဲ့အခမ်းအနားမှာနိုင်ငံသားရေးဝန်ကြီးကမြန်မာနောင်ရဲ့ Editor ချုပ်ကိုဆွေဝင်းကိုလည်းနမူနာပေးပြောဆိုခဲ့ပါတယ
် Journalists like Ko Swe Win also I believe joining us remotely. He leads one of Burma's last remaining independent news sites, Myanmar Now.
မြန်မာလူမှုအပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်းကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်ဆေးဥချုပ်မှုကိုဆန့်ကျင်မှုနဲ့1000နှစ်ကြာခံခဲ့ရသူဖြစ်ပြီးအဲ့ဒီတည်းက3နှစ်ကိုတိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေစေဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကမင်ကွန်းမှာထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး9နိုင်ငံထဲကိုထိုးချသွားတယ်လို့နေကြီးမချသတင်းသမားများအဖွဲ့ RSF ရဲ့နေ့စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဆက်အနာသိမ့်မှုကြောင့် မီဒီယာအခွင့်အရေးဟာဆယ်နှစ်စာနောက်ဆုတ်သွားပြီးသတင်းတောက်တွေဖန်ဆီးခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရသလိုသတင်းမီဒီယာအများပြားဟာလည်းပြည်ပကိုပြန်ပြီးထွက်ခွာကြရပါတယ်မြန်မာနိုင်ငံမှာဆင်ရလာတင်ပြီးနောက်ပိုင်းဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာတွေကိုဆက်လက်အကာအကွယ်ပေးဖို့ကြိုးပမ်းသွားမယ်အကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာသတင်းစလခွင့်ကိုကာကွယ်ဆောင်ရှောက်ဖို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပို့ပြီးရရှိရေးတို့အတွက်ဆက်လက်ပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမေလ3ရက်အင်ကာနီမှာကြေညာတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကပြောဆိုလိုက်တာပ
ါ Since the military take over last February at least 154 journalists have been arrested.While at least 55 journalists remain under detention.
Sita Anatein ne pi khe de phiphoi la gre ka so yin anae song tadin thama 154 u phan si khan ya pe anae song 55 u do set let phan khan tha ya se phit par de. Tadin taw 3 u le de song khe ya par de lo UNESCO ye thauk pyan che ko kulatam ka atwin mu chauk ye let thauk pyo kun ya Farhan Haq ka inga ne New York kulatam ka thana chauk tadin sa shin lin pwe ma pyo su khe par de.မြန်မာနိုင်ငံမှာဒေသဆိုင်ရာတရားရုံးတွေကပြစ်ဒဏ်ဆင်ခြင်ချက်ခံရတဲ့သတင်းသမား33ဦးရှိပြီးမြန်မာနိုင်ငံတွင်သတင်းသမားတွေကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုအရေးအတွက်ကလည်းတိုးလာနေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမီဒီယာဌာန10ခုရဲ့လိုင်းစင်တွေရုပ်သိမ်းခံရပြီးလွတ်လပ်တဲ့သတင်းမီဒီယာ18ခုကတော့လုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။သတင်းမီဒီယာလုပ်ငန်း5ခုကတော့ယာစွမှုဆိုင်ရာဆွဲချက်တွေအများပြားနဲ့ရင်ဆိုင်နေရကြောင်းလဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်ရှင
်။ VOA American တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.89 နဲ့လိုင်းလမ်းမီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် PO American တန်ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါ American ပြည်ထောင်စုမှာကိုဝင်ဖြတ်ချခွင့်ကိုတရားဝင်ခွင့်ပြုခဲ့တဲ့1993ခုနှစ်က Roe and Wade ရဲ့အမှုအပေါ်တမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်လိုကြောင်းတရားရုံးချုပ်ကပေါက်ကြားလာတဲ့သဘောထားမူကြမ်းအပေါ်သမရဂျိုးပိုင်တင်ကအစွန်းရောက်တဲ့လှုပ်ရက်အဖြစ်ဝေဖန်လိုက်ပါတယ
်။ It sounds like a great deal that we're going to have to
ဖြောင်းငါးတဲ့ကြာမှာယူသမီးတွေရွေးချယ်ခွင့်မရှိဘူးလို့သုံးဖြတ်မဲ့အပေါ်အကြီးအကျယ်စိုးရိမ်မိပါတယ်လို့သမရပိုင်တင်ကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုဝင်ပြတ်ချခွင့်ပြုထားတာကိုပယ်ဖျက်လိုက်မယ်ဆိုရင်တရေတားစေးသုံးစွဲခွင့်လိန်သူချင်းလက်တက်ခွင့်တွေအပါအဝင်တခြားလွတ်လပ်ခွင့်တွေကိုပါနောက်ဆက်တွဲထိခိုက်လာနိုင်ကြောင်းလည်းပြောပါရယ်အမေရိကန်တရားရေးစနစ်ရဲ့ချင်းချိန်ဆုံးဖြတ်မှုတွေအခြေခံကြကြပြောင်းလဲသွားလိမ့်မယ်လို့လည်းပြောဆိုပါရယ်အမျိုးသမီးတွေရဲ့စန္ဒအရာကိုဝင်ဖြတ်ချခွင့်ကိုကာကွယ်ဖို့လာမယ့်နိုဝင်ဘာတက်တန်းဝက်ရွေးကောက်ပွဲမှာကိုဝင်ဖြတ်ချခွင့်ထောက်ခံတဲ့လွတ်တော်ကိုယ်စားလှယ်တွေကိုမဲပေးကြဖို့လည်းသမရအိမ်ဖြူတော်ကအင်ကာနေမှာပဲတိုက်တွန်းပါရယ်ပြည်ထောင်စုအစိုးရအစင်မှာကိုဝင်ပြတ်ချခွင့်ကိုထောက်ခံတဲ့အထက်လွတ်တော်အမတ်တွေနဲ့အောက်လွတ်တော်မှအများစုရရှိဖို့လိုအပ်ပါတယ်။ဒါမှသာ Roe and Wade နဲ့ကိုက်ညီတဲ့ဥပဒေတရရေးဆွဲချမှတ်ပြီးလက်မှတ်ရေးထိုးအတည်ပြုပေးနိုင်မှာဖြစ်ကြောင်းသမ္မတကအစောပိုင်းထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ကိုဝင်ပြတ်ချခွင့်ကိုပြည်내လွတ်တော်တွေကဆုံးဖြတ်ဖို့တရားရုံးချုပ်ကရည်ရွယ်ထားကြောင်းသဘောထားမူကြမ်းတနင်္လာနေ့မှာသတင်းမီဒီယာတွေကိုပေါက်ကြားခဲ့ပြီးတဲ့နောက်ပေါက်ကြားခဲ့တဲ့မှတ်တမ်းဟာအစစ်မှန်ဖြစ်ကြောင်းတရားရုံးချုပ်ကအင်ကာနေ့မှာလည်းအတည်ပြုခဲ့ပါတယ်။အမေရိကန်အမျိုးသမီးကြီးစားဘတ်စကက်အားကစားသမားတဦးကိုခီးဆောင်အိတ်ထဲမှာတရားမဝင်ဆေးကြောက်တွေတွေ့ရှိမှုနဲ့စွပ်စွဲပြီးဖမ်းဆီးထားတာဟာမှားယွင်းတဲ့စွပ်စွဲချက်အဖြစ်အမေရိကန်အစိုးရကပြောပါတယ်။အင်္ဂါနေ့ကအမေရိကန်အစိုးရရဲ့ကြေညာချက်အရရုရှားနိုင်ငံမော်စကိုလေဆိပ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဖမ်းဆီးခံခဲ့ရတဲ့ဘရစ်တနီဂရင်ဒါလွတ်မြောက်ရေးအမေရိကန်ကအပူပြင်းကြိုးပမ်းလာပွဲရှိပါတယ်။အခုဆိုရင်သူ့အမှုကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ဒါစကန်များလွတ်မြောက်ရေးဆိုင်ရာသမ္မတရဲ့အထူးကိုယ်စားလှယ်ကကင်တွယ်တော့မှာဖြစ်ပါတယ်။အားကစားမယ်ရဲ့အမှုကိုအထူးကိုယ်စားလှယ်ရော်ဂျာကာစတင်းကတာဝန်ယူကိုင်တွယ်မှာဖြစ်ကြောင်းနိုင်ငံခြားရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူက ESPN အားကစားရုပ်သံဌာနကိုပြောပါရယ်။ဗ ဘတ်စကတ်ဘောအားကစားမယ်ကိုရုရှားကမှားယွင်းဖန်ဆီးထားကြောင်းအမေရိကန်အစိုးရကဒီမတိုင်ခင်ကတရားဝင်ပြောဆိုခြင်းမရှိခဲ့ပါဘူးအမှုနဲ့ပတ်သက်လို့အမေရိကန်အစိုးရကသဘောထားပြောင်းလဲတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရပေမဲ့အားကစားမယ်ပြန်လည်လွတ်မြောက်ရေးလွှတ်တော်ကိုယ်စားလှယ်တွေကဖိအားပေးမှုတွေရှိနေပါတယ်ဆိုမာလီနိုင်ငံမစ်ဒယ်ရှာဘေလီဒေသမှာရှိတဲ့အယ်ဘာရတ်ဂျေဝါအနီးရှိအာဖရိကသမဂ္ဂ AU စစ်အခြေစိုက်စခန်းကိုအယ်ရှာဘားစစ်သွေးကြွတွေကအင်္ဂါနေ့အစောပိုင်းကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ကြောင်းဒေသဆိုင်ရာအရာရှိတွေကပြောပါတယ်စခန်းကိုခိတ္တသိမ်းပိုက်ပြီးနောက်စစ်သွေးကြွတွေကပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို့သက်ဆိုင်ရာအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ဒါပေမဲ့လည်းအဲ့ဒီအာဖရိကသမဂ္ဂ AU စခန်းမှာရှိကြတဲ့ဘူရွန်ဒီစစ်သားတွေကတိုက်ခိုက်မှုကိုပြန်လည်တွန်းလှန်ခဲ့တယ်လို့ဆိုမာလီအစိုးရမီဒီယာကကြေညာပါတယ်။အယ်ရှာဘားစစ်သွေးကြွတွေဟာထရက်ကားနှစ်စီးနဲ့အသေးခံဘုံးပေါက်ခွဲပြီးစတင်တိုက်ခိုက်ခဲ့ကြတယ်လို့အယ်ဘာရတ်မျိုးတော်ဝင်ကပြောပါတယ်။ဆက်လက်ပြီးတော့ AU အဖွဲ့ရဲ့အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့သူကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းအာဖရိကသမဂ္ဂ AU စစ်သား183ယောက်တေဆုံးခဲ့ပြီးစစ်သားအများအပြားကို3ဘက်အဖြစ်ဖမ်းဆီးခဲ့ကြောင်းအယ်ရှာဘားအဖွဲ့ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကပြောကြားချက်တွေကိုတော့တီးခြားအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ကိုဗစ်ကာယောဂါကြောင့်အခက်အခဲတွေကြုံတွေ့နေရပေမဲ့အိန္ဒိယနိုင်ငံဟာနှစ်နှစ်ဆက်တိုက်စီးပွားတိုးတက်မဲ့အလားအလာတွေရှိနေပြီးတရုတ်နိုင်ငံထက်နှစ်စာနီးပါးရှိမယ်လို့ခန့်မှန်းနေပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 4.4 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားချိန်မှာအိန္ဒိယက 8.2 ရာခိုင်နှုန်းတိုးတက်လာမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲကြောင့်ကမ္ဘာတဝန်းမှာလောင်စာဆီဈေးနှုန်းတွေမြင့်တက်တာအစားအစာဈေးနှုန်းတွေကြီးမြင့်တာအပါအဝင်မသေးချာမရေရာမှုတွေဟာအိန္ဒိယနိုင်ငံအတွက်လည်းကြီးမားတဲ့စိန်ခေါ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်။နောက်ထပ်အိန္ဒိယအတွက်စိန်ခေါ်မှုတစ်ခုကတော့ဖွံ့ဖြိုးတိုးတက်မှုဟာမညီမညာဖြစ်နေတာပါ။သတင်းနဲ့နည်းပညာအပါအဝင်တချို့ကဏ္ဍတွေမှာအလုတ်အကင်နဲ့ဝင်ငွေတွေအရှိန်အဟုန်နဲ့ပြန်လည်အားကောင်းလာပေမဲ့ကိုဗစ်ကာယောဂါကာလအလုတ်အကင်ဆုံးရှုံးနေတဲ့တန်းနဲ့ချီတဲ့လူတွေကတော့ရုန်းကန်နေကြဆဲဖြစ်ပါတယ
်။မတင်ကြီးထိုင်းနဲ့ကိုခင်မောင်စွန်မင်းတို့ကသတင်းတွေကိုပြပပေးကြတာဖြစ်ပါတယ်။အခုဆက်လိုက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမအုပ်ဆုံးတော့သတင်းလှလခွင့်ဆိုင်ရာဆောင်မတစ်ပုဒ်ကိုတင်ပြကြပါမယ်။ Digital နည်းပညာတွေအသုံးပြုပြီးတော့သတင်းမားတွေအမုန်းစကားတွေဝါဒဖြန့်မှုတွေဟာသတင်းလှလခွင့်နဲ့ဒီမိုကရေစီကိုချိန်ကျောက်လာနေတယ်လို့ကမ္ဘာသတင်းလှလခွင့်နေ့မေလ3ရက်နေ့မှာသတင်းနဲ့စာနယ်ဇင်းသမားတွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာရှလိုင်းသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်။အမြဲတိုးလာနေတဲ့နှောက်ယှက်မှုတွေ၊ရန်လိုချင်းချောက်မှုတွေနဲ့အသက်အန္တရာယ်တွေကိုရင်ဆိုင်ပြီးအလျော့မပေးဘဲဆက်လက်လှုပ်ဆောင်နေကြတဲ့ကမ္ဘာပေါ်ကသတင်းသမားတွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့တတ်သည့်ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ္စယ်ဘက်ရှလက်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တည်းကမ္ဘာတလွားသတင်းနဲ့စာနယ်ဇင်းသမား55ဦးအသက်ခံခဲ့ရပြီးဒီနှစ်မှာတော့မက္ကဆီကိုနိုင်ငံမှာသတင်းတောက်6ဦးအသက်ခံခဲ့ရပြီးသတင်းမီဒီယာဝန်ထမ်း2ဦးအသက်ခံခဲ့ရကြောင်းလည်းသူကပြောပါတယ်။ဖေဖော်ဝါရီလ24ရက်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုစတင်ချိန်ကစလို့ယူကရိန်းမှာသတင်းသမား12ဦးသေဆုံးခဲ့တယ်လို့လူခွင့်ရေးအကြီးအကဲမစ္စယ်ဘက်ရှလက်ကပြောဆိုခဲ့ပါတယ်။ဒါအပြင်စောင့်ကြည့်ရေးကိရိယာတွေဖြစ်တဲ့ Pegasus, Damamhol, Candy Root Spyware တို့လိုနည်းပညာတွေအသုံးပြုတာတွေလည်းမြင့်တက်လာပြီးလူတွေရဲ့ဘဝနဲ့ကွန်ပျူတာလိုပစ္စည်းတွေထဲမှာနက်နက်ရှိုင်းရှိုင်းထိုးဖောက်ဝင်ရောက်လာနေတယ်လို့မစ္စယ်ဘက်ရှလက်ကသတိပေးပြောဆိုခဲ့ပါတယ်
။ The use of spyware has led to arrest, intimidation and even killings of journalists.
ဒါကူလို့စောင့်ကြည့်နိုင်တဲ့စပိုင်ဝဲနည်းပညာကိုအသုံးပြုတာကြောင့်သတင်းသမားတွေအဖမ်းခံရတာ၊ချင်းချောက်ခံရတာ၊နောက်ဆုံးအသက်ခံရတာအထိဖြစ်လာပါတယ်။သူတို့ရဲ့မိသားစုတွေအန်ဒီယန်နဲ့ရင်ဆိုင်ရပါတယ်။ဒီအန်ဒီယန်တွေကိုချော်လွှားဖို့အတွက်သတင်းသမားတွေဟာမကြာခဏဆိုသလိုအန်ဒီယန်များတဲ့ကိုယ့်ဖတာကိုစင်စါဖြည့်ရတဲ့နီလန်ကိုမဖြစ်မနေရွေးချယ်ကြရပါတယ်
။ရုရှားနိုင်ငံမှာတော့သမ္မတပူတင်ကြောင့်ရုရှားရဲ့အနာဂတ်ဟာပျက်စီးနေပြီလို့ 2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ရုရှားသတင်းသမားဒီမီထရီမူရာထော့ဖ်ကပြောဆိုပါတယ်သမ္မတပူတင်အစိုးရရဲ့အောက်မှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုဖျက်ဆီးပစ်တာနဲ့ယူကရိန်းကိုစန့်ကျင်တဲ့ဝါဒဖြန့်ချီရေးတွေလှုပ်တာဟာရုရှားကယူကရိန်းကိုစတင်ကျူးကျော်နိုင်ဖို့မှာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်လို့မူရာထော့ဖ်ကစကားပြန်ကနေတဆင့်ပြောဆိုခဲ့ပါတယ
် What sets this war apart is that it is the first war in the world
which ဒီစစ်ပွဲဟာကမ္ဘာပေါ်မှာပထမဆုံးဒီဂျစ်တယ်နည်းပညာကနေညီရတဲ့စစ်ပွဲဖြစ်ပါတယ်အခုရောနောင်ရောလူသမိုင်းတစ်လျှောက်လုံးအွန်လိုင်းမှာမယ်ရီယူပိုဒါမှမဟုတ်ဘူချာလို့ရိုက်လိုက်ရင်ဖြက်စီးခံရတဲ့မျိုးကြီးနဲ့အသက်ခံရတဲ့လူတွေကိုတွေ့ရမှာဖြစ်ပါတယ
်ပူတွဲနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ဖိလစ်ပိုင်ကသတင်းသမားမယ်ရီယာရီဆာကလည်းရုရှားသမ္မတပူတင်ဟာယူကရိန်းကိုကျူးကျော်နိုင်ဖို့အရေးမှာသတင်းအချက်အလက်တွေကိုဖိနှိပ်ထိန်းချုပ်ခဲ့တယ်ဆိုတဲ့အချက်ကိုသဘောတူပါတယ
် Without facts you can't have truth without truth you can't have trust
အချက်အလက်မရှိဘဲနဲ့အမှန်တရားဆိုတာမရှိနိုင်ပါဘူးအမှန်တရားဆိုတာမရှိဘဲနဲ့ယုံကြည်မှုဆိုတာမရနိုင်ပါဘူးယုံကြည်မှုမရှိရင်ဘယ်ကလေးအခြေအနေကိုကျမတို့အတူမျှဝေခံစားနိုင်မှာမဟုတ်ပါဘူးတရားဥပဒေစိုးမိုးမှုမရှိရင်ဒီမိုကရေစီဆိုတာမရှိပါဘူး။တရင်းနဲ့ဆန္ဒရှင်သမားတွေလူအခွင့်အရေးကာကွယ်ဆောင်ရှောက်သူတွေဘယ်သူမှစိုးတိုက်ခိုက်ခံရနိုင်ပါတယ်။ဘယ်သူမှစိုးပြစ်မှတ်ထားခံရနိုင်ပါတယ်။ကျမတို့အလုံးဟာတရင်းစစ်မျက်နှာမှာအကာအကွယ်မဲ့နေကြပါတယ်
။မမှန်ကန်တဲ့အချက်အလက်တွေကိုအခြေခံပြီးဝါဒဖြန့်တာဟာအတွင်းစိတ်မှာအကြောက်တရားရှိနေတာကိုပြသရရောက်ပြီးလိန်ညာထားတဲ့အချက်အလက်တွေကိုယုံကြည်သူတွေဟာလည်းထိတ်ချုပ်ခံရမှသာဖြစ်တယ်လို့လဲဆိုပါတယ်။ဒါကြောင့်အကျဲအလက်မှန်နေဖြက်စီးခံရရင်ဒီမိုကရေစီဖြက်စီးခံရတာပါပဲလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မရီယာရီဆာကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းမီဒီယာသမား154ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပြီး55ယောက်ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ကြောင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့အင်္ဂါနေ့ကပဲပြောဆိုလိုက်ပါတယ်။သတင်းသမားတွေကိုအေးအေးယူထောင်ချတာတွေလည်းတိုးလာနေရမှာတရားရုံးတွေကပြစ်ဒဏ်စီရင်ခံရသူ33ယောက်ရှိပြီလို့လည်း UNESCO ကပြောဆိုထားပါတယ်ခင်ဗျာ
။မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘာကသတင်းလွတ်လပ်ခွင့်အခြေအနေတွေကိုစူးစီးတင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနေ့ဖက်အတန်ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံကတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေတွေကိုတင်ပြပါအောင်ပဲပထမဦးဆုံးစကိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပါရစေစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရှာဖိုးကြီးရွာအနားမှာမေ3ရက်နေ့3နာရီခန့်ကစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပြီးတော့စစ်ကောင်စီဘက်ကရဟယင်၃တိုက်ခိုက်တာရှိတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့တောင်ပိုင်းဒေသမှာအခုရပိုင်းနေစဉ်လိုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။ဒီအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကဆက်ပြောပြပါလိမ့်မယ်။
မေလ3ရက်နေ့ညနေ3နာရီခွဲခန့်ကစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရှားဖိုကျေးရွာအနားမှာတိုက်ပွဲဖြစ်ပွားရမှာတော့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးတိုက်ခိုက်တာတွေရှိတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီတိုက်ပွဲကြောင့်ကျေးရွာတွေကိုလက်နက်ကြီးကြီးတွေကျရောက်တာရှိတယ်လို့ဒေသခံပြည်သူတော်တော်များများကတော့ဘေးလွရာကိုပြေးရှောင်နေရတယ်လို့ရွာခံတအူးကပြောပြပါတယ်။
28ရက်နေ့ကစထိုးတော့ဗျာဒီနေ့ဖြစ်တော့ဖိတဲ့မှုဖြစ်တဲ့မှုဖြစ်ဆုံးဖြစ်ပြီးရယ်ခဏနေရာမှာဒီလွန်ခဲ့တဲ့အခုနိုင်ဝဲလောက်ည20လောက်မှသူရရင်လည်းလာထိုးရကြဒီရှားဖို့ဘက်ပြောအားပြတ်သွားရလေကျောင်းဘက်ကနေမှဒီတူရီကလည်းဒီပုံကျောင်းနေမှာခုံနေရရောရှိသေးတယ်ဗျာစီတီရွာလည်းအင်ချီကနည်းနည်းပဲပြန်တော့ရယ်ဗျာ20ကျော်30လောက်ပဲပြန်တော့ရယ်ဒီအင်ချီက800ကျော်ရှိတာအကုန်လုံးရရှိသွားရယ်28ကစထိုးတယ်
ကလေးနယ်ဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကကလေးမြို့နယ်တောင်ပိုင်းအရှိစီရွာဘက်မှာစစ်ကောင်စီကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာပြီးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာအင်ဂျင်800ကျော်ရှိတဲ့အရှိစီရွာကိုဝင်ရောက်လာပြီးဧပြီလ28ရက်နေ့မှာတော့နေအိမ်ယာနဲ့ခြေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့မျက်မြင်ဒေသခံတအူးကပြောပါတယ်။ဒါ့အပြင်ပတ်ဝန်းကျင်ကျေးရွာတွေကိုလည်းစစ်တပ်ကနေဝင်ရောက်လာလို့ဒေသခံပြည်သူတွေရွာလုံးကျွတ်တိမ်းရှောင်ထွက်ပြေးနေရတယ်လို့နောက်ထပ်ဒေသခံတအူးကပြောပါတယ်
။ခြေကြီးကတိုက်ကြတာ ိတ်တဲ့ကကြတော့ဒါလားမင်းကြီးဗားတဲ့ဒီဝင်ဝင်တဲ့ကကြတော့ကိုကူကပြေးကြနေလည်းမဆန်းဆောင်းတဲ့ကိုကလည်းဒီကအလူကြီးနဲ့ပြေးသွားနေကြတယ်ဒီကြတာတော့ရအောင်ဖြစ်ပေးရ။ဒီနေ့ပြင်းပြင်းထန်ထန်ဆုတဲ့ခါကျတော့မနေရကြတော့အားလုံးအနာမီအမိခတ်တယ်လာကြတဲ့ခါကျတော့ကြာပြီးမှသာဒီကြီးကိုကြီးရတဲ့ခါတည်းဘာမှမပါဘူးလို့ပြီးရတယ်။ပြီးရတယ်ကဘာမှမပါတဲ့ခါကျတော့နည်းနည်းတော့ကတ်တော့လို့ခဲတာပေါ့
။ဒီလိုအခြေအနေတွေကြောင့်အရှိစီးရွာအပါဝင်ရွာကိုရွာထက်မနေတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့တင်သားရွာကတူကပြောပြပါတယ
်ကျွန်တော်တို့ဒီအုပ်စုမှာကတတ်တူသွားပြီးပြေးနေရတာလေလက်နေကြီးတွေတက်ခါလို့ပါကလက်နေကြီးတွေတနေကုန်တညာလုံးအလုံးပြတ်တာသူကသူကနေရာနဲ့ကြောက်ကိုပြတ်ခတ်တာလေသွားတဲ့ကိုပြတ်ခတ်တာပြေးရတာတော့အရှိကြီးမင်းလာရှာဖူးတင်သားချောက်ဖူးဒူးနယ်မှန်တော့အောင်သားရာအောင်မင်္ဂလာအကုန်ပြေးရတာပဲဒီနည်းတုံးတောင်းခွဲလေးတောင်းငါးတောင်းပန်းတော့စီမံရပြေးနေရတာ
တကြီးရွယ်ဦးတွေကလေးတငယ်တွေအပါအဝင်စစ်ပြေးရှောင်းနေရဲ့လေးပုံနဲ့တပုံလောက်ဟာဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်ပွားနေကြတယ်လို့တင်သားရွာကန်ကပြောပြပါတယ
်။ဆက်ကတော့မျိုးစုံပဲကစာဝင်နေရောနေခိုင်းနေရောကျမ်းမာရေးရောအမျိုးစုံပဲဒုက္ခရောက်ပါလေ။ဝမ်းပြဲဝမ်းလျှော်နေဖြစ်တဲ့စာကတော့ဒီချင်းဒီရောက်နေပြီးတော့ဒီကနေ့ဒီကတက်ကနဲ့မတည့်တဲ့ဒီတို့အစားအသောက်တို့အဲ့ဒီနေရာအထိုင်ကင်းဒီနေရာဒီဆိုတော့မိုးပါတဲ့ကနေနေရတာဆိုဒီတော့တောင်းနဲ့၆ခုမြောင်သားဒီမှာနေရတာဆိုတော့ဝင်းပြေဝန်းစုံဖြစ်တဲ့ခြားတယ်ခြားကြတယ်ဖြစ်တဲ့လူတွေကတောင်းချီရှိတယ်လူကြီးရဲ့ဟိုဘောအခုကျွန်တော်စပီးတိတ်ဆောင်တဲ့လူကြီးရဲ့သုံးပုံတစ်ပုံလေးပုံတစ်ပုံခံရတော့ဒီကျမကြီးဖြစ်တတ်နေရှိတယ်
စစ်ပြေးဒုက္ခတဲ့တွေဟာတောတောင်တွေထဲမှာမိုးကတဲတွေထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားတောက်နေကြရပါတယ်တိုက်ပွဲတွေအကြာပြေးလွှားလာရတာမို့လဲစားရေးတောက်ရေးနဲ့စေဝအခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ကလေးမျိုးနယ်တောင်ပိုင်းကျေးရွာတွေဘက်မှာစစ်ကောင်စီကိုစန့်ကျင်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းတရွာဝင်တရွာထွက်နေညရှင်းလင်းရေးတွေလှုပ်ဆောင်နေတာမို့တိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါတယ်ရှင
်ဒါကတော့တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းကလေးမျိုးနယ်ဘက်ကအခြေအနေတွေကိုရန်ကုန်ကပြေးပို့လာတဲ့သတင်းကိုမတ်စုမုံကပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့သခိုင်းတိုင်းရွှေဘိုမြို့ဘက်ကအခြေအနေတွေကိုတင်ပြပါအောင်မယ်သခိုင်းတိုင်းရွှေဘိုမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းမှာအရက်သားနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နေသေဆုံးတာတွေရှိတယ်လို့သိရပါတယ်ထောင်ထဲချီတဲ့နေအိမ်တွေမိရှုခံရပြီးတော့ဒေသခံတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပြေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြမှာပါ
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်ညောင်မင်းသာကျေးရွာနယ်ဘိုသေးကုန်းကျေးရွာမှာမေလ2ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရက်သားတွေ12ဦးခန့်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေသေဆုံးတာတွေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ
်။နေ့ရက်ညနေဝါပိုင်းလောက်ကြာမှာပါကျွန်တော်တို့နေ့ရက်2နာရီကျော်3နာရီလောက်ပါ။ညောင်မင်းသာဘူကုန်းတကလို့ပြောတာကျွန်တော်တို့ကြည့်ခါကြားရတယ်တော့အဲ့ဒီတူကတော့ဆက်လက်အောင်လုပ်နေတာဆက်ရောက်တော့ဆက်လက်ရတဲ့ပြည်လေးကြားတယ်ပြင်းတော့ဒီဟာတွေတီတူရဲ့ဖြစ်နေတယ်ပြည်သူလည်းပါတယ်အဲ့ဒီပြည်ရလည်းဖြစ်နေတယ်တော်လည်းအေးသမားလည်းဖြစ်နေတယ်ပါလေဒီကြားတော့မကြည့်သေးဘူးပြကျွန်တော်တို့မကွေရတော့ဝင်မရဘူးဆရာလာတွေကပြင်လာနေတယ်ကျွန်တော်တို့ရွာကိုပြန်လို့ရတယ်ဒီကနေ့ကဝိုင်းပြီးတော့ကြောက်ခုနာပေါ့ဗျာ
ဇန်နဝါရီလတည်းကစလို့ရွှေဘိုမြို့နယ်နဲ့ခင်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းတာတွေလုပ်နေရလဲဖြစ်ပါတယ်နေမြေရှင်းလင်းမှုအတွင်းရွှေဘိုမြို့နယ်ခင်ဦးမြို့ကကြေးရွာပေါင်း20နီးပါးမီးရှို့ခံခဲ့ရပါတယ်။လက်ရှိမှာထောင်ထဲချီတဲ့စစ်ဘေးရှောင်တွေမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့သူကအခုလိုပြောပါတယ်
။ဟိုရွှေဘိုမြို့နယ်ထဲမှာမီးရှို့ခံရတာကတော့ကြေးရွာက50ရာလောက်ရှိတယ်။ဒါကခင်ဦးမြို့နယ်ခရင်းကတော့50လောက်ရှိတယ်။အစ်ကိုလေးဆောင်ထားတဲ့ကအေးရေဆိုတော့တုံးတော့တယ်လို့ပြောတယ်။အဲဆက်ကျပထမဦးဆုံးစဖြစ်တဲ့အချိန်ခါပေါ့ဒီစပြီးစစ်ကြောင်းထိုးတယ်စစ်ကြောင်းထိုးပြီးစစ်ကြောင်းကနေပြီးတော့စစ်ကောင်စီကနေပြီးတော့မီးနဲ့ရှို့တယ်။လက်နက်ကြီးနဲ့ပထမစဖြစ်ရစတဲ့ပြီးတော့မီးနဲ့ရှို့တယ်မီးနဲ့ပြူပြူလေးကမနေရမနေရဖက်ပြီးကြတယ်။သူတို့ရွာကြီး၆ချက်လေးတွေမှာသူတို့ကဲကလေးတွေထိုးနေရတယ်။ဆက်ကျရှိတဲ့ဆရာကညလို့ဟိုပေါ့နော်ဆိုလိုချင်တာကတော့ကျွန်တော်တို့လူတိုင်းစာနာတဲ့ပြူပြူလေးကနေပြီးတော့ဟိုကြပ်ပြီးရှို့တဲ့အခါပေတော့စားလာမယ်ခလူတော့နဲ့မရှိဘူးဆိုလို့ကျွန်တော်တို့လက်ရှိပါလာတဲ့ငွေကြေးကြေးလေးတွေနဲ့ရှင်လေးတွေပါလေးချုပ်ရောင်းပြီးတော့တို့စားနေရတဲ့ဟာမျိုးလည်းရှိတယ်
ရွှေဘိုမြို့နယ်ခင်ဦးမြို့မှာစစ်ကောင်စီကနေမြေရှင်းလင်းတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးရွှေဘိုမြို့နယ်ထဲမှာဆိုရင်ဧပြီလလယ်လောက်ကစလို့နေမြေရှင်းလင်းတာတွေပုံမှန်လုံဆောင်လာပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါခင်ဗျာ
ဒါကတော့ကိုရဲမော်ပြောပြသွားတာပါစကိုင်းတိုင်းတွေကတိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေရဲ့အခြေအနေတွေကိုတင်ပြလို့အပြီးမှာတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့ကရင်ပြည်နယ်မှာဒုက္ခတွေတသိန်း9000ကျော်ရှိနေပြီလို့ကရင်လူခွင့်ရေးအဖွဲ့ KHRG ကပြောပါတယ်ကရင်အမျိုးသားလူမ
လူသားတိုင်းအဖြစ်အသုံးချတာတွေရှိနေတယ်လို့လည်းKHRG ကပြောပါတယ်အပြည့်စုံတော့VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်တွင်စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်လာတာ kai muri, lene jiri ne sivari go pika muri jao, sibe shao ne lu yiri tu la bi, akuso yin kiyin bi ne taku lo ma, biwin oi me sibe doka de bao, tatai kona taong lao si la bi so bi kiyin lu kwen ye pwe, KHRG ga pyo ye so kwen si du so nanda su ga pyo ba le.
ဒီကမှာချောက်မှာဆိုလို့ရှိတော့စစ်ကောင်စီတပ်ကနေပြီးတော့ဒီဘက်ကနေကိုအပြင်းအထန်တမဆန်စစ်ခုဆောင်တာမျိုးတွေရှိတယ်ပြီးလို့ရှိရင်သူတို့ကဒီဟိုနံမကျန်းတဲ့လူတွေလည်းသူတို့ကမခွဲခြားဘူးနော်သူကအကုန်ဖမ်းတာပေါ့အဲ့လိုမျိုးကျွန်တော်တို့တပ်မှာချောက်တင်းမှာဆိုလို့ရှိရင်လေပေါ်တာခန့်ခေါ်မှုပေါ့နော်အဲ့ဒါဒီဖြစ်ပေါ်တာမျိုးတွေရှိတယ်ရွာသားတွေကိုလူသားတိုင်းဖြစ်နေအတုံးကြီးတာ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီပုံစံနဲ့အမှန်တရားဆိုတာမရှိနိုင်ပါဘူးအမှန်တရားဆိုတာမရှိပဲနေရာမပြောင်းရဲဘူးလို့လည်းလေးကြီးကတော့ကဒုက္ခသည်တူကပြောပြပါတယ်
มาแล้วมาลุมไปเว้ยบุมไปไอ้นี่มาจมารุเมื่อตะเลเนี่ยเล็กๆก่อนแล้วโอ้อวยอป่าวแล้วสิจะเลยไอ้นี่แล้วมาตรุไก่ฉะดาเด้นาเบ้มาแล้วဝင်แล้วแลนนี่สิตะบ่เนาะเปดูดิตั้วเอาอยู่ดาดิสรเอาเป็นเนี่ยตั้วเป็นเนี่ยตั้วตั้วตะเท่าล่ะไอ้นี่อป่าวดิว่าตรุอกโลตรุกินฉะดาไล่ดิคือว่าเปลี่ยนเลยไม่มาจ้าจ้าตะเลตะเกถูกกันเลยตรุอู้ค้องชิดเด้ค้องชิดโลโหแล้วต้องจ้องผ่องนาตวยโลสิตรุนี่มาเอาไล่เด้ก้
KNU ကရင်မျိုးသားအစည်းအရုံးတက်မှာတင်ထိန်းချုပ်ရာတထုံခရိုင်ပြီးလင်းမြို့နယ်တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်မတ်လ၂၃ရက်နေ့ကစပြီးတပတ်အတွင်းစစ်ဘေးရှောင်တဲ့ဒုက္ခသည်တပေါင်းလောက်ထွက်ပြေးနေရပါတယ်တက်မှာ၅ထိန်းချုပ်ရာဖောက်ပေါင်းခရိုင်ထဲမှာတော့စစ်ကောင်စီရဲ့ကြောင်းရက်စခန်းကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတနေ့တည်းစေချိန်လောက်လေကြောင်းကနေတိုက်ခိုက်ခဲ့တာတွေရှိတဲ့အတွက်ဒေသခံတွေဟာကြေးရွာတွေမှာမနေရတော့ပဲ
စစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းလူခွင့်ရေးဖွဲ့စည်းတွေကပြောဆိုကြပါတယ်ရှင်။ကရင်ပြည်နယ်တွေကအခြေအနေတွေကိုတော့ VOA သတင်းတောက်မှတ်အေးအေးမှာကပြောပြသွားတာပါခင်ဗျာ။ VOA American တန်ရဲ့ရုပ်သံတွေဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်
American ပြည်အောင်စု Washington မြို့တော်ကနေဒါရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတူမီတာတို့အပြင်စမတို့ VOA မြန်မာပိုင်း Internet ဆာမျက်နှာဖြစ်တဲ့ permis.voanews.com မှာလည်းကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/downloads ရဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
Mengala Okpia, VOA, Bodum, Menepe, Danwe, Season Nego, Linobida, Nasel Lee, Lize, Mazette Dugan, Sele, Tolin, Pibare, Gusella Biro, Tonoro, Abassin, Ganarigo, Tinsema, Pibare, but a Mauzon, Tinsebo, Shida, Bassin, Ganagaro, Gabata, Lokido, Season, Pibare, Edinado, Engas, Gawain, Season, Unatoda, Siamaba. A good up, but a mouse on Tinsabushi, Kabatala, Kidwa, she single, Nadara Sian Lakma, Kabate, Kidwari, Domiare, Tom Asha, Tidilinga Nangama, Nalantagaza, Kidwa Lungani, Takapian, Kainibare, Nanganja Ting with Tiamasan and T, Nanganjang with J. Chadani Raja, Pibagani, Tinduare, Compusidi, Shabani, the Lu, Miri Lepianibare, Dilu Chini Jama, Kabatle, Kidwa Lungani, Balu Lepanija, the Le Surago. Masum Yamone to Kabatalo Kidwa a season on it, Toyo Chishu of Malakma.
Tang Achanang and Rema, she how Muri, Labare Belegangiri, Kabawa Doyan Grisani, who Nika Gina in that safari here is out. The really Ganang and Sigo Kabatuanga Edit Nyapya, Lale Jabari. ကိုဗစ်ကာယောဂါကြောင့်ထိခိုက်ခဲ့တဲ့သတိလင်္ကာခီးသွားလုပ်ငန်းနယ်လန်ပြန်လည်ထစပြုနေချိန်နိုင်ငံရေးမှဗန်ဒိုင်းရဲ့အချက်အတင်နဲ့နိုင်ငံရေးပြဿနာတွေဖြစ်နေတာကြောင့်ခီးသွားလုပ်ငန်းတွေတစ်ခါပြန်ပြီးထိခိုက်နေပါတယ်။နိုင်ငံသားအကျိုးအမူတချို့ကိုပြန်ဆန့်နိုင်တော့ဘူးလို့အစိုးရကကြေညာခဲ့ပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ ကိုလံပိုမြို့တော်ပါဝဲမြို့တော်တော်များများမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်အချိန်ကြာမိတွေပြတ်နေတာအခြေခံလိုအပ်ချက်တွေပြတ်လတ်နေတာဓာတ်ဆီနဲ့ဆေးဝါးရှားပါနေတာကြောင့်ခီးသွားလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်စိတ်ညစ်တွေလက်မှုတော်တွေကြောင့်ကမ္ဘာလှည့်ခီးတွေကိုဆဲဆောင်ထားတဲ့ဘာလာပီဒီယာကန်ယူရမ်မြို့မှာဆိုအခုအတော်လေးခြောက်ကန်နေပါ
ကျွန်တော်တို့ရဲ့မော်တော်ဘုတ်တွေမောင်းနိုင်ဖို့စက်သုံးစီလိုပါတယ်စက်သုံးစီစီးတွေကခေါင်ခိုက်နေပါတယ်ကျွန်တော်တို့စက်တော့ဆိုင်တွေအတွက်လိုတဲ့အစားအသောက်တွေဒိန်ကဲတွေထောပတ်တွေမာဂျရင်းတွေစက်သုံးစီတွေဝယ်ရပါတယ်အဲ့ဒါတွေအားလုံးဈေးတက်နေပါတယ်အလုပ်သမားတွေအတွက်လကလည်းပြီးရပါသေးတယ်ဒီပုံမျိုးဆက်သွားလို့မဖြစ်နိုင်ပါဘူးဈေးတက်နေတာတွေအားလုံးကာမီအောင်လို့ခီးတယ်တွေစီကယူလို့လည်းမဖြစ်ဘူးလေခီးသွားလုပ်ငန်းတကယ်ကိုထိခိုက်နေတာပါ
ဟိုတယ်လုပ်ငန်းတွေလည်းပတ်နိုင်ဖို့ဈေးတွေအဆမတန်တက်နေချိန်ဝင်ငွေကလည်းထက်ဝက်လောက်ကျဆင်းသွားတယ်လို့သူကပြောပါတယ်။နိုင်ငံမှာမီးတွေမကြမကြပြက်နေတာကလည်းစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ပြဿနာကြီးဖြစ်နေပါတယ်
။မ
ီးတွေကပြက်တော့ကျမတို့လုပ်ငန်းအတွက်တိတ်ခတ်ခဲ့ပါတယ်။လက်ရှိအခြေအနေကြောင့်ကျမတယောက်တည်းမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတာပါ။ကျမတို့တိုင်းပြည်အခုဖြစ်နေတဲ့အခြေအနေအတွက်အရန်လည်းစိတ်မကောင်းဖြစ်ရပါတယ်။တိုင်းကြီးကအနေဖြစ်မဲ့အခြေအနေပါလူတွေအများကြီးလည်းငက်နေကြတယ်သိပ်ဝမ်းနေစရာကောင်းပါတယ
်သီရိလင်္ကာနိုင်ငံထဲမှာစီးပွားရေးနိုင်ငံရေးမတိမငြိမ်ဖြစ်နေပေမဲ့ကမ္ဘာလက်ခီးတဲ့တွေအတွက်လုံခြုံရေးပိုင်းကတော့တိတ်ပြီးစိုးရိမ်စရာမရှိလာသေးဘူးလို့ဂျာမနီနိုင်ငံကလာလေတဲ့ဒီဧည့်သည်ကပြောပါတယ
် In terms of public security I think it's okay I would stay away from the hotspots which
မြောက်ပြည်သူလုံခြုံရေးပိုင်းကိုကြည့်ရင်စင်ပြေတယ်လို့ကျွန်တော်တို့ထင်ပါတယ်လူစုလူဝေးနေရာတွေပြဿနာရှိနိုင်တဲ့နေရာမျိုးတွေတော့ကျွန်တော်ရှောင်ပါတယ်ဒီမှာအပန်းဖြေခီးထွက်လို့ရပါတယ်ဒါပေမဲ့ဒီကလူတွေကြုံတွေ့နေတဲ့ဇီဝရေးပြဿနာတွေကိုတော့သိထားဖို့လိုပါတယ
်ကိုဗစ်ကရောဂါမဖြစ်ခင်2018ခုနှစ်တုန်းကဆိုရင်တိဝိလင်္ကာနိုင်ငံကြီးလာလေတဲ့ကမ္ဘာလှည့်ဧည့်သည်ကနှစ်တန်းခွဲလောက်ရှိခဲ့ပါတယ်သွားလေအပန်းဖြေစရာနေရာတွေများတာကြောင့်အခုလဲခီးတွေလာလေနေကြတာဖြစ်ပါတယ
် So this is a beautiful country and it really worth a visit here butYou should be prepared like having your own power bank to
ဒီနိုင်ငံကတိတ်ကိုလာရင်နိုင်ငံမှာလာလည်ရကြုံရပါတယ် power bank တို့အိတ်ဆောင်ဓာတ်မီးတို့ကိုအိတ်ထဲအနေဆောင်ထားတာမျိုးကြိုးတင်ပြင်ဆင်ထားဖို့လိုပါတယ်ဒီနေ့ဒီမျိုးသွားလည်လို့မဖြစ်နိုင်ဘူးအစီအစဉ်ပြောင်းပြီးနောက်နေ့မှသွားလည်မယ်ဆိုတာမျိုးပြောင်းလဲပြင်လဲ flexible ဖြစ်ဖို့လည်းလိုပါတယ်အဲ့လိုမှမဟုတ်ရင်တော့ဒီနိုင်ငံလာဖို့မစဉ်းစားသင့်ပါဘူး
Well, in regards of getting something to eat, many restaurants are not open as usual.
စားရတဲ့အိမ်တွေပြောရရင်စားတော့ဆိုင်တော်တော်များများပုံမှန်မပွင့်ကြပါဘူး။ဒါပေမဲ့တခုခုတော့ရှာဖွေစားတော့လို့ရပါတယ်။ကျွန်တော်တို့အတွက်ဓာတ်ရက်တိကတာကတော့ဓာတ်စီပြဿနာပါ။သုံးပတ်အတွင်းသီးလင်္ကာတဝမ်းကို၃ဘင်းကားနဲ့ရှောက်လေဖို့ပြင်ထားပေမဲ့ဓာတ်စီဆိုင်တော်တော်များများမှာစီကုံနေတာဒါမှမဟုတ်ဆိုင်တွေပိတ်နေတာမို့လို့ဓာတ်စီရဖို့အတော်လေးခက်ခဲပါတယ်။
ပန်တာရေးအချက်အတန်နဲ့စီးပွားရေးပြဿနာတွေမဖြစ်ခင်အခုနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်မှလာမှတပိလင်ကနိုင်ငံကိုလာလေတဲ့ခီးသွားဧည့်သည်တန်းကျော်အထိရှိခဲ့တယ်လို့ခီးသွားလုပ်ငန်းဌာနကပြောပါရယ်ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဧည့်သည်အရေအတွက်သတိကျော်ပြန်ပြီးတော့များခဲ့တာပါဒါပေမဲ့ဧပြီလ3ရက်ပိုင်းကစပြီးနေ့စဉ်ရောက်လာတဲ့ခီးသည်အရေအတွက်နည်းလာနေတာမှာ လာကုန်ပိုင်းမှာတော့တနည်းကိုဧည့်သည်2000ရာလောက်ပဲရောက်လာတော့တယ်လို့သတင်းဝင်ကခီးသွားလုပ်ငန်းဌာနကစီးရင်ထုတ်ပြန်ပါတယ်။နောက်အနည်းဆုံးနှစ်လအထိဟိုတယ်ဘွတ်ကင်တွေအခြေအနေမကောင်းဘူးလို့ပေါ်တူဂီနဲ့ဒတ်ချ်လက်ရာအစအဦးတွေကြောင့်ခီးသည်တွေအလာများတဲ့ဂဲလ်မျိုးကဟိုတယ်တာဝန်ရှိသူတယောက်ကရိုက်တာစတင်းဌာနကိုပြောပြပါတယ်။
Political crisis there. People are protesting, roads are blocked. And for the tourists you need
They need to travel and they need fuel.
ငယ်ကြီးပြဿနာတွေရှိနေတယ်လူတွေဆန္ဒပြနေကြတယ်လမ်းတွေပိတ်နေပါတယ်ကမ္ဘာလေခီးတဲ့တွေဆိုတာကသွာလာလေပတ်ဖို့လာနေကြသူတွေပါသူတို့သွာလာနိုင်ဖို့ဓာတ်ဆီလိုတယ်တန်းဆီစောင့်နေကြမှာမဟုတ်ဘူးလေဒီမှာဖြစ်နေတဲ့အခြေအနေတွေကိုသူတို့သတင်းတွေထဲမှာမြင်ကြမှာပါအဲ့ဒါတွေအကုန်လုံးကတက်ရောက်မှုတွေရှိပါတယ်တကယ်ကိုထိခိုက်နေတာပါ
နိုင်ငံအတွက်နိုင်ငံသားဝင်ငွေတက်ကြမြောက်အများဆုံးရှာပေးနေတဲ့ခီးသွားလုပ်ငန်းတွေပြန်လည်ကောင်းမွန်စားမှာနိုင်ငံတွင်းမှာဖြစ်နေတဲ့ပြဿနာတွေကြောင့်တစ်ခါပြန်ထိခိုက်မှာကိုခီးသွားလုပ်ငန်းလုပ်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မောင်ပါကဘာတလောခီးသွားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကြီးစုနားတော်တာဆင်ရမှာကတော့အင်္ဂါဆွေးနွေးပွဲအစီအစဉ် သတင်းသမားတွေအနေနဲ့ရုပ်ပိုင်းဆိုင်ရာဒါမကစိတ်ပိုင်းဆိုင်ရာအရာပါလုံခြုံမှုရှိတဲ့လုံခြုံမှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာသတင်းလွှတ်လပ်ခွင့်အပေါ်ဖိနှိပ်ခံရတဲ့အခြေအနေတွေဟာနိုင်ငံတကာအစိုးရခန်းစားတွေမှာဖော်ပြတဲ့အခြေအနေတွေထက်ဆိုးဝါးကြောင်းပြည်တွင်းသတင်းသမားတွေကပြောဆိုပါတယ်ဒီအကြောင်းအရာတွေကိုမေလ3ရက်နေ့ကမ္ဘာသတင်းလွှတ်လပ်ခွင့်နေ့မှာမန်အင်ဂျင်းနိုင်ကသတင်းသမားတွေနဲ့ဆွေးနွေးထားပါတယ
်မင်္ဂလာပါအားလုံးပဲဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါမင်္ဂလာပါ
โอเคကျမတို့ VOE မြန်မာဘိုင်းကနေပြီးတော့ဒီမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးခွင့်အစီအစဉ်ပြုလုပ်တာမှာဝင်ရောက်ဆွေးနွေးပေးကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ်ကျေးဇူးပါ
โอเคအဲ့တော့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့ဟိုတက်မှတ်ပြထန်းရတဲ့အကြောင်းရင်းထဲမှာလည်းပေါ့နော်အဓိကတော့သတင်းမီဒီယာတွေကိုစန့်ကျင်တိုက်ခိုက်နေတဲ့တိုက်ခိုက်ခံရတဲ့နိုင်ငံတွေကဒီသတင်းသမားတွေသတင်းမီဒီယာလုပ်ငန်းတွေကိုဟိုအကာအကွယ်ပေးဖို့ရယ်နောက်ပြီးတော့သူတို့ရဲ့လုံခြုံရေးကိုတေချာစေဖို့အတွက်နောက်တစ်ခါဒီသတင်းတောက်တွေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့လေအဲ့ဒီကျင့်ဝတ်ပိုင်းဆိုင်ရာတွေကိုဆွေးနွေးကြဖို့ရယ်နောက်သတင်းအမှန်တွေကိုတင်ပြနေရမှာဟိုအသက်ပေးခဲ့ရတဲ့သူတွေကိုဟိုဂုံပြုဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့မေလ3ရက်နေ့ကိုတက်မှတ်တယ်လို့ကျမတို့သိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဟိုဆရာနာတိမ့်ပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေဟိုဖိနှိပ်ခံရတဲ့အခြေအနေကိုကျမတို့မြင်ရတဲ့အခါမှာပေါ့နော်အထူးသဖြင့်ဒီသတင်းသမားတွေရဲ့ဒီရက်တီရေးလုံလုံရေးနဲ့ပတ်သက်ပြီးတော့အခြေအနေတွေနောက်ဆုံးအခြေအနေတွေကိုလည်းကျမတို့အရင်ဆုံးသိချင်ပါတယ်။ဟုတ်ကဲ့အခုဒီကိုချင်မင်းထိုးဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ CNI သတင်းဌာနရဲ့အက်ဒီတာတအုပ်လည်းဖြစ်တယ်။နောက်ကိုရိုင်းလည်းသတင်းသမားတအုပ်လည်းဖြစ်တယ်။နောက်ကိုမြင့်ကျော်ဟာဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့သတင်းသမားတအုပ်ဖြစ်တယ်။နောက်အခုကျမတို့အစီအစဉ်မှာပါဝင်ဆွေးနွေးတဲ့ကိုနေတန်မောင်ကတော့ဒါသူကိုရိုင်းထောင်တဲမှာဖန်စီထိမ့်သိမ်းခံထားရပြီးတော့မနစ်ကလွတ်မြောက်လာတာပေါ့လေမနစ်ကဒီလွတ်လာခဲ့ပြီးရဲ့နောက်ပိုင်းမှာအခုအမေရိကန်ပြည်ထောင်စုမှာဟိုခေတ္တခဏနေထိုင်နေတဲ့ဒီကမာရွတ်သတင်းမီဒီယာကိုတီထောင်သူလည်းဖြစ်တဲ့အကိုနေတမောင်ကိုလည်းကျမတို့ကျေးဇူးတင်ပါတယ်အခုလိုအားလုံးပါဝင်ဆွေးနွေးကြရတဲ့အတွက်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုသိရဖို့အတွက်ကိုဟိုကိုချင်မင်းထွန်းအနေနဲ့ဒီလက်ရှိသတင်းသမားတွေနောက်ဆုံးရင်ဆိုင်နေရတဲ့အခြေအနေကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရှင်းဆိုင်ရတော့ဒါအားလုံးပြည့်တဲ့အတိုင်းပေါ့ဒီသတင်းလွှတ်ခွင့်ဟိုအရင်အစိုးရနဲ့ဆက်တဲ့ဆိုင်တော့တားယူကြရတော့တယ်လေဘူးမှဟိုလွတ်လွတ်လပ်လပ်သွားလို့မရဘူးလုပ်လို့မရဘူးတိုင်လို့မရဘူးဟိုနောက်တစ်ခါကျတော့ကျွန်တော်တို့သတင်းတွေလေးလေးနဲ့အခါမှာဟိုခုံးဆက်တွေရတဲ့အခါမျိုးအထက်ထဲရပိုးရှိတာအရင်တော့အောင်ရှိပါဘူးအခုဆိုတော့ကျွန်တော်တို့ပိုးရှိတာပဲဒီကြားထဲမှာမှကျွန်တော်တို့ကဗာလဲဆိုသတင်းသမားတွေထဲမှာဒီprofessional line ပြောက်ပြီးတော့ဘတ်ကိုလေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအ
အဲ့ဒါကလည်းဒါစစ်တပ်အားကဘယ်နဲ့ပြင်းပြနောက်ပိုင်းမှာဖြစ်လာတယ်ဆိုတဲ့အကြောင်းပဲ။ဒါအရင်ကတော့ဟိုကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ပြင်းလာတယ်။ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်လည်းဒါမိခွင့်ထုတ်ရရတာရှိလာတယ်အဲ့တော့ဒါဒီဖြစ်ပေါ်နေတဲ့ပုံစံတွေဖြစ်တယ်။ဒီချင်းနေရှိတယ်ပေါ့။ဒီကျွန်တော်တို့တတိယသွားပြီးတော့ခံပါလေ။ဟိုရင်းနှောင်းကဆိုရင်ကျွ
ဒီလုံခြုံမှုမရှိဘူးဆိုတဲ့အပိုင်းပေါ့နော်အဲ့ဒါအဲ့ချင်းမျိုးရှင်းပြပါလားရှင်
ဟုတ်ကဲ့မှာဟိုကျွန်မလည်းကျွန်တော်တို့ဒီရန်ကုန်မှာဆိုရတဲ့ရန်ကုန်မှာဘုံသွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကဘယ်လက်လက်ကင်မာကြီးချမ်းပြီးသွားလို့ကောင်မှာဖြစ်တယ်ကျွန်တော်တို့အခုကကင်မာချမ်းသွားတာလို့ဒီတစ်ခုမှမဆိုရတဲ့ကင်မာမြင်ကိုပါဖားလဲပြတာမျိုးတွေကဟိုဒီလူတွေတစ်ခွက်လည်းကြည့်တယ်ဟုတ်ကဲ့ဟိုဒီလူတွေတစ်ခွက်လည်းကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ကျွန်
ကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ဟိုဘာမှမမေးဘဲနဲ့ဆွဲစီသွားမှာမျိုးကိုကျွန်တော်တို့ကဒီဟာတွေပါတွေးနေရတဲ့ပုံစံမျိုးကြီးအရင်တော့ကြာတာတွေးကြရတယ်ကျွန်တော်တို့ကဘယ်ချင်းဘယ်နေရာဘယ်ချင်းဘယ်ကလာဘယ်ဘယ်ပဲသွားတော့ဘာမှမဖြစ်ချိန်ပိုင်းဆိုင်ရာချင်းသားတွေကလည်းခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကဆင်းတာအင်းဂျုံကြီးကိုအခုချိန်ပိုင်းဆိုင်ရာဒါကိုဖြစ်တာဟုတ်ကဲ့ငါသွားလိုက်တဲ့ဟာမှာဒီလမ်းမရှိရလားတကူငါ့ကိုမေးလိုက်မှမရှိလားမင်းရဲ့ငါဖြေတဲ့ဘာမှမဖြစ်ဘူးမဖြေတဲ့ငါဘာလို့ဖြစ်သွားလဲဆိုတော့ဒါလိုပါအကုန်လုံးတွေးရတယ်အဲ့တော့ဟိုတတိယမိဒီယာတွေမှာတဲမှာကိုပါကျွန်တော်တို့ဟိုထင်ထားတာရှိတာကိုဒီကောင်ကဘယ်ဘက်ကလဲဒီတင်းထဏာဘယ်ဘက်ကလဲဆိုတဲ့ဟာတွေမှာကျွန်တော်တို့တံတရားဝင်သွားမှာလို့ဆွေးနေတယ်ဆိုတော့စိတ်ကြည့်ပါထားတာဒါမျိုးတွေကျွန်တော်ပြော
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကွန်ပျူတာကြီးအခုလိုမြန်မာနိုင်ငံကသတင်းသမားတွေအခုရင်ဆိုင်ရအခြေအနေပေါ့နော်အဲ့တော့ဟိုဘက်လားဒီဘက်လားဆိုတဲ့အနေအထားတွေကိုလည်းဟိုစိုးရိမ်နေရတယ်ဆိုတော့အခြေအနေတွေကဘယ်လောက်ထိစိုးနေတယ်လို့သုံးသပ်လဲရှင
်ဟုတ်ဟိုကိန်းငင်းနဲ့ပြောရင်ပေါ့နော်ဟိုဒီဟာကတော့ဟို report တွေစီရင်ခံစာတွေထဲမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့ report တွေတည်းရောဟို AAPP လို့စီရင်နေတဲ့မှာရောကြည့်လိုက်မယ်ဆိုရင်အော်ဒီပြီးခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းမှာသတင်းသမား130ကျော် 140 ဝန်းကျင်လောက်ဖမ်းခံရတယ်သို့မဟုတ်တရားစွဲခံရတယ်ပေါ့နော်ဆိုတော့အဲ့ဒီထဲမှာဟိုဒီတစ်နှစ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီနောက်ပိုင်းကနေစပြီးတော့အခုလောက်ထိအတွင်းမှာသတင်းသမား30 40 50ကအများရန်ဟိုထိမ့်သိမ်းခံရတဲ့အထည်ကိန်းငန်းအဲ့လောက်ရှိတယ်ဟိုချိန်လွတ်လိုက်တဲ့အချိန်မှာ30ဝန်းကျင်လောက်ရော့သွားတယ်နောက်ကပြန်ဖမ်းတဲ့50ကျော်တက်လာနောက်ကနောက်တစ်ကြိမ်လွတ်တယ်15ရောက်လွတ်တယ်တခါပြန်ရော့သွားတယ်ဒါပေမဲ့နောက်ပြန်ဖမ်းတော့ပြန်တက်လာတယ်ပေါ့နော်ဆိုတော့လက်ရှိ50ကျော်ရှိတယ်ဆိုတော့ဒီကိန်းငန်းကကိန်းငန်းနဲ့ပဲပြောရင်ဒီကိန်းငန်းကဟိုကဘာမှာသတင်းသမားဒုတိယအများဆုံးဖမ်းခံထားတဲ့နိုင်ငံဖြစ်နေတာပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်ရဆိုရင်ဟုတ်လားမြန်မာနိုင်ငံမှာသတင်းသမားအရေးအတွက်နဲ့ကြည့်ရဆိုရင်ဒီဟာကဟို ratio ဖမ်းခံတဲ့ ratio ကအားလုံးကမြင်မယ်လို့ထင်တယ်တရုတ်နိုင်ငံတည်းလည်းမြင်လိုက်မယ်လို့ထင်တယ် ratio ရပြန်ပြောရင်ပေါ့နော်ဆိုတော့ဒီဖန်ခံတဲ့ဟာကနံပါတ်1ဟိုအထင်ရှားဆုံးဖြစ်တယ်အားလုံးသတ်သွက်ပြောသလိုပဲကိုချင်းမင်းထုံးပြောသလိုပဲဖန်ခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညာမပြတ်ပြည်တွင်းထဲမှာနေနေတဲ့သတင်းသမားတွေဟိုသတင်းလုံးလုံးနေတယ်ဆိုပေါ့တခါလေသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးပြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလိုအရင်တော့သတင်းသမားဆိုရဟနဲ့ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလုတော့သည့်တိုင်အောင်ကို့သတင်းသမားဖြစ်နေပြီကြတော့အဲ့လိုမျိုးဟာကသတင်းသမားလုတ်ခုတဲ့လုတ်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနေညာမပြတ်အဲ့ဒီအတွေ့အကြုံကောင်းတယ်မှာရှိကြတော့ပေါ့နော်ဟိုကျွန်တော်ကသတင်းကနေမဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအမြင်မများသည့်တိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအန်ရရရှိတာပဲဆိုတော့ဟိုပြန်ကောက်ရရင်သတင်းသမား50ကျော်ကျင်းနောက်ထဲမှာရှိတယ်နောက်ကတော့ဟိုနှစ်နှစ်ကနေနေဆုံးနှစ်နှစ်ကနေဟုတ်လားဟို10နှစ်10နှစ်17နှစ်လောက်ပြီဟိုပြည်နယ်ချခံရတဲ့ဟာရှိတယ်နောက်ဆွဲခံတာဟိုတရားဆွဲဆိုသေးတယ်အမှုတွေလည်းရှိတယ်နောက်သတင်းဌာန12ခုပိတ်တယ်နောက်ကတော့တကယ်တမ်းကျတော့12ခုပဲပိတ်တာဟိုဒီသတင်းသမားတရားကျော်ဖမ်းခံတဲ့ဟာနဲ့ဟိုပိတ်သွားတဲ့သတင်းဌာနအဲ့20 30လောက်ရှိတယ်ကျွန်တော်တွေ့ရတာပေါ့နောက်တစ်ခါပြည်တွင်းကနေဟို ထွက်ဟိုပြည်တွင်းကနေဟိုဘယ်လိုကောင်းမလဲလုံရမယ်ကြီးတော့မဟုတ်ဟိုအင်ဂျင်နိုင်ငံတော့မဟုတ်တက်ပြနိုင်ငံကိုချွေပြောင်းထွက်ပြီးသွားတဲ့ထွက်ပြီးရဲ့ပဲပြောမှာနော်ဟိုတင်းဆောင်သွားတဲ့ဒရင်သမားကြီးတွေ့ရလဲရာနဲ့ချီရှိရောနော်ဆိုတော့ဒီအရအားလုံးကြည့်လိုက်ရင်ဒီဒရင်လွတ်လပ်ခွင့်ချင်နေတာညီမနိုင်ငံချင်နေတာဘယ်ဟိုဘယ်လောက်ထိထိုးစစ်နေတယ်ဆိုတဲ့ဟာကဒီကိန်းကနေန ထက်ကိုကျွန်တော်တို့ညီညီမှာဟိုညီနေရတဲ့ခံစားနေရတဲ့ဟာကပို့ပြီးတော့များတယ်လို့ကျွန်တော်ထင်ပါတယ်အင်ဒက်စထရီကတခါလေအကြောင်းအကျောင်းသူတို့ဟိုဗာလဲဆန်နှုံးနေခုနှစ်ချက်လောက်ပုံမှာအခြေခံပြီးသူတို့ကတိုင်းကြကြတာဟုတ်ဒါပေမဲ့တကယ်တမ်းကျတော့ဟိုချင်းချောင်းဖုံးလို့စောစောပြောတဲ့အချိန်ကြီးတွေဟုတ်လားဟိုမလုံခြုံတဲ့ဟာကနံပါတ်1လို့ကျွန်တော်ထင်ပါတယ်
โอเคโอเคเออดีอะคูอุทุทะเพียงดีเสียนาตะยีนอกไปญมานักงานมาตะดินตะดินลุละขึ้นกูอภิเนกภิเนกเดอเฉยนี่กะกบาบอมาโหอโซยาซงนักงานนี้ซีนเนมาเลยโหต่ําแม่ปะทั้นขั้นได้ด้วยปอเนาะอุทุทะเพียงซะซอกูมิ่จ่อเปียวตัวได้มาเลยปาบาเลยดี RSF โตโลนักงานนกาดีตะดินสร้างจีอภิเนกจีดิปอดิตะดินลุละขึ้นสร้างจีอภิเนกจีดิเอสินคันซาริยะปอเนาะสร้อเออ
ဒီလိုတရင်လွတ်လပ်ခွင့်ပေါ်ဖိနေတဲ့အကျိုးဆက်ပေါ့နော်အဲ့ဒီပုံမှာကိုနေတမောင်ဘယ်လိုသုံးသပ်လဲရှင်ဟုတ်ကဲ့ဟိုကျွန်တော်တို့ RSF တို့နောက်တစ်ခုကဒီနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကျွန်တော်ဒီမြန်မာပြည်ဟာဒုတိယအဆင့်လို့ပြောတယ်ပေါ့နော်အဲ့တော့သတင်းသမားဖန်ခံရတဲ့သတင်းသမားဥယျာဉ်တကယ်သတင်းပညာရဲ့နဲ့အတန်မိုးဝမ်းကြောင်းပြုနေတဲ့သတင်းတောက်တ ဒီဘောအကြောင်းကြောင်းကြောင်းထွက်ပြီးပြီးတော့သတင်းပညာရေးနဲ့ဆက်တံဘိုးဝဲကြောင်းပြုနေတဲ့သတင်းသမားတွေရဲ့ပြည်ရင်းမှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထပ်တိုးလာတယ်ဆိုလိုတာကသတင်းလွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကသတင်းတော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီသတင်းအလုပ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်နောက်ပထမဆွေးနွေးတဲ့အတဲမှာကျွန်တော်တို့ကဘလို့အကျိုးသက်တွေဖြစ်လာလဲဆိုတော့ဟိုအချို့ကပြောတယ်နိုင်ငံရေးရပတ်လိုက်မှုပေါ့ပတ်မလိုက်ဘူးပေါ့ကျွန်တော်တို့လည်းကျွန်တော်တို့နိုင်ငံကပြည်ဝင်စစ်ဖြစ်နေတာကိုကျွန်တော်တို့မမေ့ဘူးလို့ပဲပြည်ဝင်စစ်ဖြစ်နေတဲ့အတွက်နိုင်ငံခြားတိုင်းပြည်တွေမှာလို့နိုင်ငံရေးပါတီချင်းချင်း conflict ဖြစ်လို့သတင်းသမားတွေကပတ်လိုက်ရတယ်နိုင်ငံရေးတော့ပတ်လိုက်တယ်မလိုက်ဘူးဆိုတာနဲ့အခုလို့ပြည်ဝင်စစ်ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပုံမှန်နေပြောရင်ဓမ္မနဲ့အာဓမ္မပေါ့ဒီအာဏာသိမ်းစစ်တပ်ဘက်ကလိုက်တယ်မလိုက်ဘူးဒီဘက်ကအတိုက်ခံဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဘက်ကလိုက်တယ်မလိုက်ဘူးဆိုတဲ့နေရာမှာပဲကျွန်တော်ကတော့အတိတ်ပဲဖွင့်ဆိုချင်တယ်မရက်စေချင်ပါဘူးတကယ်လဲကျွန်တော်တို့ပြည်သူပြည်သားတွေရဲ့မျက်နှာကိုပဲအတိအကျရှုပြီးတော့ကျွန်တော်တို့သတင်းမှန်မှန်တင်ဆက်နိုင်ဖို့တော့လိုတယ်နိုင်ငံရေးရအယောင်အသွေးကာလာတွေကတော့အစဉ်အဆက်ရှိခဲ့တာပဲကျွန်တော်ဒုတိယကမ္ဘာစစ်မှာလည်းရှိခဲ့တာပဲစစ်အေးခင်မှာလည်းရှိခဲ့တာပဲဒီနိုင်ငံရေးတွေမှာကအခြားသောလူမှုရေးစီးပွားရေးကဏ္ဍတွေမှာလည်းဗတ်ဆိုတာကတော့ရှိတာပဲဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့ကပြည်သူလူထုရဲ့အသက်ရှင်ရည်တည်လူမှုဘဝလုံခြုံရေးအဲ့ဒီဘက်ကိုကြည့်ပြီးတော့ကျွန်တော်ထင်တယ်သတင်းသမားအဲ့ဒီအပေါ်မှာရည်တည်ရတာကိုတော့ကျွန်တော်တို့ပတ်လိုက်တယ်လို့မမြင်ပါဘူးဒါပေမဲ့အခြားသောအကျိုးဆက်တွေဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပြည်ဝင်စစ်ရဲ့အဆိုးဝါးဆုံးသောစစ်ပွဲကြီးတွေကိုရောက်နေတဲ့အတွက်ကျွန်တော်အသက်အန္တရာယ်ချင်းချောက်ခံရမှာမလုံးယုံမှုဆိုတဲ့အကျိုးဆက်တရားတော့မပြောပြနိုင်တော့အောင်ရှိပါတယ်။အဲ့တော့ကျွန်တော်တို့တည်င်းလွတ်လပ်ခွင့်လုံးဝစိတ်တုံးသွားပြီလားဆိုတော့လေအဲ့လိုလည်းမဟုတ်ပါဘူး။ဒီကနေ့ခေတ်မှာနီးပညာအရကျွန်တော်တို့ဒီတည်င်းကိုအနည်းဆက်ဆုံးအနည်းအမှန်ကန်ဆုံးပုံစံတစ်ပြုမျိုးနဲ့ရနေတာရှိပါသေးတယ်။အဲ့တော့ကျွန်တော်တို့တည်င်းလောကကြီးကတော့အပေါင်လေးကိုကြားရောက်သွားတယ်လို့တော့ကျွန်တော်တို့အဲ့လိုတော့မသုံးသက်ချင်ပါဘူးခင်ဗျာ။
โอเคအဲ့တော့ကိုချင်းမင်းတို့ရေကိုတိုင်းဒီသတင်းတွေကိုရယူတဲ့နေရာမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းတွေကလူခွင့်ရေးချိုးဖောက်မှုသတင်းတွေပေါ့နော်ဒါတွေနဲ့ပတ်သက်ရင်ဟိုသတင်းတော့ကျင်းဝင်းအရာရောဒါမှမဟုတ်ဒီလိုသတင်းတွေနဲ့ပတ်သက်ပြီးတော့ဖော်ထုတ်ပြီးတော့ရေးသားနိုင်တဲ့အခြေအနေရောရှိလားရှင
်ဟိုကုန်းတစ်ဖြစ်တဲ့ဟာမျိုးလူခွင့်ရေးချိုးဖောက်တဲ့ဟာမျိုးတွေကိုဒီကျွန်တော်တို့ဒီတွင်းရဲ့အနေနဲ့ဆုံးတိုင်းရေးသားပေါ်ထွက်တဲ့ဟာတော့ကျွန်တော်တို့သာမန်ကာလမှာတော့မပြောဘူးလေဒီကာလဆိုရင်တော့ကျွန်တော်တို့ကိုဆိုးတာပေါ့ဘယ်လို့မှ
ွားလို့လာလို့လည်းမရပြီးကျွန်တော်တို့ဥမာဟိုတခြားဒေသမှာဖြစ်တဲ့နေရာမျိုးမှာကျွန်တော်တို့ဟိုဥမာကျွန်တော်မန်းလေးမှာနေရဆိုပါလို့အဲ့မုံရမှာဖြစ်တဲ့ဆိုရင်အခုကာလဆိုမုံရမန်းလေးသွားဖို့တောင်းလို့ရတယ်။ညနေမှာတော်တော်ကြက်တယ်။အဲ့ဒီမှာကျွန်တော်တို့ကဟိုမီဒီယာကတ်တွေပါပြီးပါသွားရဆိုရင်ကျွန်တော်တို့ကမီဒီယာကတ်ကိုပြေးလိုက်ရတယ်ကျွန်တော်တို့ကနည်းနည်းလေးဟိုအစီအစဉ်လေးများတော်တော်များတော့မီဒီယာကတ်မပါဘူးဆိုရင်လည်းသွားတဲ့ခါမှာကျွန်တော်တို့ကဒီကဘယ်လိုမှမရှိဘူး။အမျိုးခက်ခဲရှိတဲ့ခါကျတော့ဒီလိုတင်းတွေလိုက်ဖို့ရတယ်မလို့ဒါပေမဲ့တန်းနိုင်လို့တော့ဒီဒီယာဓမ္မတွေအားလုံးကဒါလို့တော့ဟိုစီဒီလူလူပြီးတင်ပြီးထိုက်ရတာတော့မရရအောင်လိုက်ကြရှိတယ်ကျွန်တော်တို့လည်းလိုက်ကြဒါပေမဲ့ဟိုအမှားဆုံးလို့ဘယ်လိုလုပ်ရမလဲဘယ်လိုမှမဖြစ်နိုင်ဘူးပေါ့ဒါလား
ခုချင်းမင်းထွန်းတို့အဲ့တော့ဒီမြန်မာနိုင်ငံမှာခြေဆိုင်တဲ့တင်းဌာနတွေအနေနဲ့ကဘယ်လိုတင်းတွေကိုအများဆုံးဖော်ပြကြလဲရှင
်ကျွန်တော်တို့ကတော့အမှဟိုတင်းချက်လက်ရနိုင်တဲ့အစိုးမျိုးပေါ့ဥပမာကျွန်တော်တို့ဟိုလက်လမ်းကြီးရတာမျိုးပေါ့ဥပမာတိုင်းကရေးနိုင်ငံဟိုငင်းကြံရေးပုံစံမျိုးပေါ့လေအပြင်ကျွန်တော်စီးပွားရေးတွေအင်းငူရေးရနိုင်ချသွားတဲ့အာမျိုးဥပမာနေဆက်တွေကပုံစံမှုရှိချင်းလာရက်သွားတဲ့အာမျိုးတွေပေါ့လေအာမျိုးတွေကျွန်တော်တို့အဓိကလိုက်တယ်ဟိုခုနောက်မှာကျွန်တော်တို့ပြစ်ခတ်တယ်ဒီနောက်ပြစ်ခတ်တယ်ခုနောက်မှာဒီဘလောက်တွေသွားတယ်ဟိုဂျွာလူတကာလုံးမချုပ်သွားတယ်ဆိုတဲ့အာမျိုးကျွန်တော်တို့ကိုယ်နေနေကြောလက်လမ်းမမျိုးပေါ့လေဒါဆိုကျွန်တော်တို့ကဥပမာချင်းညီမှာဖြစ်ကျွန်တော်တို့ရန်ကုန်မှာဘယ်လိုမှလက်လမ်းမမျိုးရန်ကုန်နေရာမှာတော့မှဥပမာကျွန်တော်တို့ဗဟန်းမှာနေရတဲ့ဆိုတောင်းလာမှာဖြစ်တဲ့ဆိုတော့မှချက်ချင်းသွားလို့နေရတယ
်။ဟုတ်ကဲ့
ဒီလိုကာလမျိုးမှာပေါ့လေအဲကျွန်တော်တို့အဓိကလိုက်နေတဲ့ဟာအတိုင်းသားရေးငင်းကြံရေးပြင်ဒီမှုစီးပွားရေးပေါ့လေအဲ့ထဲမှာမှကျွန်တော်တို့ဒီပုံစံရေးတွေပါလာတယ်ပေါ့ဒါမျိုးတွေကိုအဓိကလိုက်ပါအဲအဓိကကျွန်တော်တို့ဘာလို့အဲ့လိုလိုက်ရလဲဆိုတော့ကျွန်တော်တို့ကိုစုခံခံပေးနိုင်တဲ့ဟာမျိုးတွေရှိလို့ပြီးတော့ဟိုအတန်နဲ့ဒီနာမည်တောင်းထံမှုတောင်းရင်ဘူးရှိရှိနဲ့ပေးနိုင်တဲ့အားမျိုးတွေဖြစ်လို့အဲ့ဒါကိုစတိုင်းနေ။
အဲ့တော့အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းသူတို့တုံ့ပြန်ဖြေကြားလာတယ်လည်းရှိပါတယ်။အဲ့တော့အထူးသဖြင့်ဒီသူတို့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့သူတုံ့ပြန်ပြောဆိုတဲ့အချက်တွေပေါ့လေ။ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်လာတဲ့သတင်းတွေမှာအဲ့တော့အဲ့ဒီလိုစစ်ကောင်စီဘက်ကတုံ့ပြန်ဖြေဆိုတဲ့အချက်လက်တွေကိုဟိုဘလို့တုံးတက်လဲရှင်ဟိုကျမကိုမြင့်ကျော်မြင်ချင်ပါတယ
်ကျွန်တော်မြင်ရတော့ဗောလေဒါကတော့ဟိုဘယ်လိုခေါ်မလဲဟိုအစိုးရဘက်ကအစိုးရဆိုတာဟိုအခုတော့စစ်အစိုးရဗောလေဟိုအချိန်ကတော့ဒါဒီကဘွယ်နဲ့တက်လာတဲ့အစိုးရဒါပေမဲ့ကျွန်တော်တို့ကဟိုအစိုးရရဲ့မီဒီယာနောက်အစိုးရဘက်ကပြောခွင့်ရပုဂ္ဂိုလ်ဆိုတာကသတင်းသမားကတော့ဟိုရေးပြအဖြစ်သူတို့ကိုဟို twin doctor လို့ပြောမှာဗောနော်သူတို့ကတော့ propaganda လုပ်ဖို့ပဲလို့ဟိုကျွန်တော်တို့ကအမြဲတမ်းရှုမြင်တာဟင်ဟိုတို့တော့လူလူကထောက်ခံတဲ့အစိုးရလက်ထက်မှာတော့ဒီလောက်ကြီးဒီ highlight ဒီကွဲပြားမှုကဒီလောက်ကြီးဟိုတိတ်မထင်ရှားဘူးနောက်လူလူကလည်းဟိုရင်ဖြစ်တယ်အဲလူလူနဲ့ဆန့်ကျင်ဘက်ဖြစ်တဲ့ခါမျိုးကြရင်တော့ဒီဟိုဘယ်လိုခေါ်မလဲပြောရဲဆိုတဲ့အချက်လက်တွေနောက်ခုကတော့သူတို့ရဲ့ shoot down နေနဲ့ဒီလူအများမြင်တဲ့ဟာတွေနဲ့ကတော့ဆန့်ကျင်ဘက်ဒီ highlight ကတအားကြီးတဲ့သဘောရှိတယ်ရေးပြအဖြစ်တော့ကျွန်တော်တို့ကတော့ဟိုသတင်းသမားတယောက်အနေနဲ့တော့ဟိုဒါ propaganda ဘက်ကပြောတယ်လို့ပဲကျွန်တော်တို့ကတော့အမြဲတမ်းယူဆတယ်အဓိကတော့ဟိုကိုကဟိုသူ့ကိုလွတ်တော်ဘယ်လိုခေါ်မလဲဟို counter ဟိုမိကုန်းနေတကယ်လွတ်လပ်မိကုန်းရှိရလားဆိုတဲ့ဟာမျိုးပဲရှိတယ်ပေါ့နော်ဒီဒီလိုနောက်ခုကတော့ဒီ maybe ရသတင်းကိုရေးပြီးရင်ရောဘာများအကျိုးသက်ဖြစ်မလဲဆိုတဲ့ဟာမျိုးတွေလည်းရှိတယ်လောလောဆယ်အချိန်ဒီမှာတော့အဲ့ဒါတွေအားလုံးဟိုချက်တွေ့ရတဲ့အနေအထားမျိုးတွေရှိတယ်ဟိုသတင်းတချို့တော့သတင်းစာရှင်းလင်းပွဲတွေတချို့တော့သတင်းဌာနတွေကသွားတက်ရင်တော့အန္တရာယ်ရှိတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဥပမာတချို့သတင်းဌာနတွေလည်းသတင်းတောက်တွေလည်းဒီဟိုဘယ်လိုခေါ်မလဲဒီနေ့မှရှိနေပြီးတိုင်အောင်ဟိုမရှိသလိုအလုံးလုံးနေကြရတဲ့သဘောမျိုးတွေရှိတယ်ဒီအချိန်ကြီးကတော့ဟိုသတင်းပိဋကတ်တွေ့ရောသတင်းတောက်သတင်းတောက်တွေ့တော့ပုံပြီးဆိုရင်လည်းကောင်းတယ်ပိဋကတ်တွေ့လည်းမကောင်းဘူးပေါ့နော်ဘာလို့လဲဆိုတော့သတင်းကိုရှုထောင့်စုံအောင်သူမဟုတ်ဟုတ်ပို့ပြီးတော့ verify လုပ်ဖို့အတွက်ခွင့်ရည်နေသေးတော့
ဒီနောက်ဆုံးကတော့အခုဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကလေဟိုသတင်းနဲ့ပတ်သက်လို့ရှိရင်ကျမတို့သတင်းသမားတွေပေါ့နော်အသက်တောင်ပေးကြတယ်နောက်ဒီအချင်းထောင်နေထဲမှာနှိပ်စက်ခံရတယ်နှိပ်စက်ခံရတဲ့တိတ်ဆုံးကြရတယ်ဒါမျိုးတွေတချို့တွေလည်းတိုက်ပွဲတွေမှာသတင်းယူရင်းနဲ့တိတ်ဆုံးကြရတယ်ဆိုတော့သတင်းသမားတွေကိုကျမတို့လည်းဂုဏ်ပြုကြရတဲ့ခါကြတော့ဟိုကိုနေတမောင်ကိုယ်တိုင်လည်းဒီအင်းစိန်ချင်းထောင်မှာကိုယ်တိုင်ဖမ်းဆီးနှိပ်စက်နှင်းပန်းခံကြရတဲ့အနေအထားလေးရှိတယ်နောက်လက်ရှိထောင်ထဲမှာလည်းသတင်းသမားတွေလည်းရှိတယ်
the end of Mari, a canga napoli, da blout, a sheep part by the nation.
A Jesuit Mari may go into a good general, the day media, Lola Queen, Nabo, no, computer in a general or general the other in a Patamazo, Jason Dwari, the Dinam of the Ugo, a general computer Mari. The rule general of the Long Nina, our media mama, the rear son of Boo, the rear piece of. Not go at you on it, PD machine, Jarre, Lopo camp at the Dinama, Azejo. Now to do a general rue, the manning him up, the dame media, Lula Quen. Now the dame media, Jetty Panque, Palauti, Piaci, Pu Ledwale, Sue, a council, so Namuna Chapari. Genoa, Ubri, Sumumut Kuloma, Piaci, Doreca, Machanora, the dame media, Lula Quengu, Mamio Ling, or Mudu, Janamia. The dame media, Lula Quen, Nanga, Ipati, the Ku, Suya, the Ku. การนี้จันทร์เราไม่ไปดูปีมาจันทร์เราตรวจจุ่มมาสาเลยเพียบอยู่ไม่ใช่เดิมมาจันทร์เราคุดูคุดท่ายงกันยามมาจันทร์เราเรื่องลุลละเคว้งตัวอันนี้ฮับปีดูเย่ลุลละสวาพิอสุเคว้งตัวจันทร์เราตายป่วยยามมาเราจันทร์เราตายป่วยลุบอยู่ลุเชนโอ้บัลไลเดมบัลไลพูสุเรตันเดนมาดีเนี่ยอันยิ่งป้อนยาดีชีวิตเนี่ยจันทร์เราตะกบาลุเนี่ยพี่เป็นมาตั้งยังไงไปเชิงจีนจันทร์เราอะคุยยังส่งเชิงเนี่ยส่วนอะไรคุยด้วยเราตายอยู่บ้ามา ใต้ยูเรคามาเราจันทร์เรามาเปย์สมุชิมาเปย์สมุชิมาเลยจันทร์เราใต้ยูทาร์เรลุลละเควนแตมบัวปลาลาวที่แตมบูชิมาเรสราวจันทร์เราดีเอ็มวีอยู่ท่าเกนไอมาไอเราจันทร์เราตั้งเช้าลงดิสเปย์บีดวารีพิเศษน่าอนาเกตไทม์บีทูออนไอคาบาพิเศษจันทร์เราดีลุลละเควนตัวปลาลาวต้องยุ่งกันเกี่ยวกับเลสุเรสงครามมุ่งเนี่ยจันทร์เราอนาเกกูอพยพบ่สามีจีอาเม
นาเกกูเวอามุยบีโรเวจันทร์เราอาเป็นเลทูกองยี่ตัวกูเป็นอะไรอ่ะไอ้นี่เนี่ยเวจันทร์เราดูแลเพื่อนกูเป็นยังไงเนี่ยอยู่ที่บ้านเนี่ยโอเคคุณดูดีมีลาต้องยันดีมาจ่ายเอาเด็ดที่กบ้าดเรียนดูแลคนนี้ซีซั่นตัวปอลีบ้าวเองซื้อหนี้จ่ายดีอารมณ์จะมาเรื่องจุดจะมาเรื่องเชื่อจุดหมายจะมาเรื่องเนี้ยมาเอ็นจินไอซ์ซื้อหนี้ดินสักเรื่องเองก็จะกล่าวว่าซีซั่นกูน่าต้องได้กับสิงห์ยาระบ้า
ยูเครนแห่งอันดวนรัสเซียตัดด้วยวายังคันทาร์เดต่างไปสิกันอยู่มาริอูโปโกอิงกานิมารัสเซียเป็นการเล่นในจีรินเนตทำมันเพี้ยขัดได้ไขปารีมาริอูโปมิวกาอซอบเจตัมนิสยองทวีมาเป็นมีเนตูรีเจกาลูบังเตียตะอูโกเปโลยาชุบยังเปเกจ้า กุลาตัมกากาเปียวสูทับิเมเลยยาบ้านยาลาวเป็นมินิเซพิปาร์ดิยูเครนสเปวโกยัดตันยีจูปันโปตรวจรัสเซียตัมราบลาดิเมียปูตินเนมอสโกมาตรวจส่งกุญปัญจาทับิเมจ้าวเปียนเจมียาดีจ้าวเกตเลคเครียนตาดนาไปปอยฮามินจีฟรานซิสกาอิงกานิโตตรวจส่งมิมิงกันมาเปียวสูทับาร์ดิ ยามานังงามาเสียนาเต็มปีนาวดรีมีเดียรีอปอพินในมูริจามาเวสเลดรีมพบยานิจาเดดรีนมารีโกอเมริกันงานใจหุ่นจีกาอิงกานิมาตีมาบิวเปียวสูไลปารีวอชิงตันอ่ะฟอร์เรนเพรสเซนต์มาลูกเดกบ้าดรีนลุลักควินิคันนามานังงานใจหุ่นจีกามีมาน้าวเยเอริดาจูกุสเววิงกุเลนมูนาบิวเปียวสูเคปารี
ตอนนี้เจนโจดีก็มาได้ยินใช้กับจอบจ้าตัวละว่าขมยาที่นี่ตอนนี้ซีซั่นนี้ก็ดาวน์ยูเกตดูเรื่องมาทั่วโลกยิ่งมุ่งพิจารณาการกู้ยืมมองว่าดาวน์ยูเกตบาร์เองแต่ภายในยุคนั้นเจนียร์ริการ์โดจิมมี่คุกเน่เดรสเมดูพิจารณาขมยาจันทร์วิวเอเย่บอลลูนี่มันเป็นตอนนี้ซีซั่นนี้เลยที่มาที่มีพิสูจน์พิจารณาขมยาจันทร์วิวตอนนี้ซีซั่นนี้ก็น่าจะได้เสนอเรื่องจีซูจิมาร์เองมีมาพิจารณาบ้างเปลี่ยนเรื่องเก่งกว่าจ้าบ้างสิจันทร์ว
This program has come to you from the Voice of America, Washington.